ထိုင်းနိုင်ငံအတွင်းကခရိုင်ပေါင်း89ခုမှာတနေ့အနေအဆုံးလူအားကကိုထိုင်းလူသမားဝန်ကြီးဌာနကနေဒီဇင်ဘာလ10ရက်နေ့ကပြင်ဆင်သတ်မှတ်ပေးလိုက်တာပါအခုဆိုရင်ခရိုင်လိုက်တနေ့လူအားက300ကျော်ရရှိရာကနေထပ်တိုးပြီးအနေအဆုံးတနေ့နှစ်ဘက်ကနေအမြင့်ဆုံး16ဘတ်တီတိုးမြင့်ပေးလိုက်တယ်ဆိုပြီးအလုံးသမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ်
အနေဆုံးလောကဒေါတာတွေကိုနှစ်ပတ်တစ်ပတ်တိုးတော့စပြောရင်နှစ်ပတ်တိုးတာတော့ထိုင်းနိုင်ငံတောင်ပိုင်းကအမြဲတမ်းမငြိမ်သက်မှုတွေနဲ့ဘုံမကြမခဏကွဲတဲ့ထိုင်းနိုင်ငံမှာဒိန်ဂျရက်ဇုန်လို့သတ်မှတ်ထားတဲ့နာရတီဝပတ္တနီနဲ့ရလာအဲ့ဒီခေတ်အတုံးကနှစ်ပတ်ပဲတိုးတယ်အဲ့တော့အမြင့်ဆုံးတိုးမဲ့16ပတ်ကတော့ဖူကက်ထိုင်းနိုင်ငံရဲ့ကမ္ဘာလှည့်အကြီးစွားလုပ်ငန်းတွေန
980ပါတီ16ဘတ်တူးမယ်အဲ့တော့ဟိုဘန်ကောက်ပါဝင်ကျင်ပေါ့တိုင်းနိုင်ငံအလယ်ပိုင်းဘန်ကောက်နော်ထာပူရီပထုံဌာနီစမောပရာကန်စမောစကွန်နခေါင်းပထုံအဲ့ဒေတာတွေကတော့အရင်353ဘတ်ရရရနေလာမဲ့2024ကျရင်10ဘတ်တူးမယ်ပေါ့အမျိုးသမီးခွေအချိုးပေါက်ဆုံးကလေးလုတ်သားအများဆုံးမဲဆောက်တက်ကတော့9ဘတ်ကနေ13ဘတ်ထိတူးမယ်တဲ့လက်ရှိရနေ332ဘတ်ကနေပြီးတော့9ဘတ်ကနေ13ဘတ်ထိတိုးမယ်ဆိုတော့ဘယ်လိုလာအောင်မလဲတော့မသိဘူးပေါ့လေ
ထိုင်းနိုင်ငံမှာအလုတ်သမားရေးလှုပ်ရှားဆောင်ရွက်နေသူတွေကအနည်းဆုံးတစ်နှစ်လောက်အားကကို400ကျော်ကနေ600လောက်ထိတိုးမြင့်ပေးဖို့တောင်းဆိုနေကြတာပါအခုဆိုရင်တစ်နှစ်လောက်အားကတိုးတာဟာလုံလုံလောက်လောက်ဖြစ်အောင်တိုးတာမဟုတ်ပဲတိုးတယ်ဆိုရင်လောက်သာရှိတယ်လို့လည်းအခုလိုပြောသွားပါတယ
်ဟိုကုန်းဟိုပြောမယ်ဆိုရင်တစ်နှစ်လောက်အားကတိုးတာတဲ့ညီကုန်စင်းတို့ကလည်းကုန်စင်းတို့ကလည်းပြောမယ်ဆိုမြင်းမြိုင်လိုပဲလိုက်တို့ပါလေအဲ့တော့ဟိုထိုင်းဝေကြီးချုပ်ပြောလိုပဲကျုပ်တလုံးနှစ်ပတ်မရတော့တဲ့အခက်မှာထိုင်းတောင်ပိုင်းနာရတိဝပတ္တနီရလာဆိုခဲတော့ကိုနှစ်ပတ်တည်းတို့လာမဖြစ်သင့်ဘူးဒီတဲ့ပို့တို့အစ်တယ်ဒီကိစ္စကိုအလေးနဲ့စဉ်းစားမယ်ပိုင်းလားထိုင်းဝေကြီးချုပ်တော့ဖုတ်ပြောနေရပြီလုံလုံလောက်လောက်တိုးတာမျိုးမဟုတ်ဘူးလေကုံစင်းလုံးနဲ့ညီလုံလုံလောက်လောက်တိုးတာမျိုးမဟုတ်ဘူးလေ
ထိုင်းမြန်မာနယ်စပ်တက်ခရိုင်ထဲမှာတော့ဥပဒေပါတစ်နှစ်လောက်အားကကိုပေးတဲ့စိတ်ယုံနေအလုတ်စိုက်တွေကနေပါပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးစီရေးပฏิပက္ခတွေကြောင့်အထောက်ထားမဲ့တွေအများပြားဝင်ရောက်လာတဲ့ကာလမှာဆိုရင်ဥပဒေပါတနည်းလုံအားကတွေမပေးတဲ့အပြင်လုံအားကတွေကိုပေးဖို့အတွက်အချိန်ဆွဲနေတာတွေကိုပါကြုံနေရတယ်ဆိုပြီးမဲဆောက်မြို့ကမြန်မာလူသမားတဦးကလည်းပြောပါတယ်
ဟိုအလုံးမရှိကြတဲ့ခါကျတော့ဟိုဗီဇီနဲ့ဆိုဒါမတန်ဘူးဆိုရင်ပြီးတော့သူတော့လုံးလုံးအလုံးမရှိရတဲ့ဆိုင်တော့ဟိုလေဟိုစားဖို့တောက်ဖို့ရလဲတော့ဘူးဆိုအဲ့လိုလောက်တာတွေနေဟားလာတော့ရှင်းစားရကြောင်းလည်းပုံမှန်အလုပ်ရှိတယ်ဒါပေမဲ့ဟိုလုပ်ဖောက်မရှင်းဘူးအဲ့လိုမျိုးအများကြီးပဲကြုံရတယ
်ဥပဒေပါအလုပ်အားကတိုင်းမပေးတဲ့အလုပ်ဆိုင်တွေများလာပြီးအလုပ်တွေကလည်းပုံမှန်မရှိတာတွေလုပ်အားကကိုအနိုင်ကျင့်ပြီးမပေးတာတွေလည်းအများအပြားကြုံနေကြရတယ်လို့လည်းအလုပ်သမားတွေကဆိုပါတယ်ထိုင်းနိုင်ငံထဲမှာထိုင်းလူသမားဝန်ကြီးဌာနလက်အောက်ခံ Department of EmploymentDOE ရဲ့2023ခုနှစ်ဇွန်လကုန်တီကောက်ခံထားတဲ့စည်ရင်းစရာအရမြန်မာအပါအဝင်အင်းနီနာချင်းနိုင်ငံတွေကလာရောက်လုလုကင်နေကြတဲ့တရားဝင်ရွှေပြောင်းလူသမားစုစုပေါင်း2,800,000နီးပါးရှိပြီးအဲ့ဒီထဲမှာမြန်မာက3,000ခွဲကျော်ရှိနေပါတယ်အခုလိုမျိုးတရားဝင်အထောက်ထားလုပ်တဲ့သူတွေနဲ့စာရင်လက်မှတ်လုပ်ဖို့ငွေကြေးမတက်နိုင်တာတွေကြောင့်အထောက်ထားမဲ့မြန်မာတွေကတော့တရားဝင်စည်ရင်းတဲ့နှစ်ဆလောက်ပိုများနေတာပါဒီလိုအထောက်ထားမဲ့တွေဟာတနေ့လောက်အားကကိုရသလောက်နဲ့အလုံးလောက်ကင်နေကြရတယ်လို့လည်းအလုံးသမားကြီးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်